အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဖြစ်ဝင်ပြိုင်နိုင်မှုကြိုးစားနေကြတဲ့ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီတွေအတွက်အရေးအကြီးဆုံးဖြစ်တဲ့ဒီ Super Tuesday လို့ခေါ်တဲ့ဒီပနာမရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပပါတယ်ရီပါဘလစ်ကန်ပါတီအတွက်ပြည်နယ်12ပြည်နယ်နဲ့ဒီမိုကရက်ပါတီအတွက်ပြည်နယ်17ပြည်နယ်မှာ Super Tuesday သမ္မတလောင်းပနာမရွေးချယ်ပွဲတွေကျင်းပတာပါလူလူစစ်တမ်းတွေမှာထောက်ခံမှုနည်းနေတဲ့သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေအနေနဲ့လူလူထောက်ခံမှု10ခန်းနဲ့ဥဆောင်နေသူတွေနဲ့ရလဒ်တိတ်မကွာဖို့အရေးအကြီးအကျယ်မဲဆွယ်မှုတွေလုပ်နေပါတယ်Republican Party သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ billionaire တစ်ထည်ကြီး Donald Trump မှာပြည်내၃ခုမှာဥဆောင်နိုင်ရနေပြီး Super Tuesday ပြည်내ဖြစ်တင်စားခေါ်တဲ့ပြည်내ဆယ်ပြည်내မှာလည်းအလားအလာကြီးကောင်းနေပါတယ်။ဒါပေမဲ့လည်းတောင်ပိုင်းပြည်내ဖြစ်တဲ့ Texas ပြည်내မှာတော့ Trump ကိုထောက်ခံသူနေပြီးအဲဒီမှာအထက်လွှတ်တော် Matt Ted Cruz ကတော့သူ့ပြည်내မှုအနိုင်ရမယ်လို့မျှော်လင့်နေပါတယ်။ Mr. Trump အနေနဲ့ဘယ်နှခုမှဒီအနိုင်ရမလဲဆိုတာကသူ့ပြိုင်ဘက် Cruz နဲ့အထက်လွှတ်တော် Marco Rubio တို့အပေါ်ထောက်ခံမှုဘယ်လောက်ရမလဲဆိုတာလည်းအဓိကမူတည်ပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ပွဲနဲ့ပတ်သက်ပြီး CNN ORC ကထုတ်ပြန်တဲ့လူမှုစစ်တမ်းတွေမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ပြိုင်ဘက် Vermont ပြည်နယ်ထက်လွှတ်တော်အမတ် Bernie Sanders ထက်18ရာခိုင်နှုန်းအသာရနေပြီး55ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်ခင်ဗျာ